ထိုင်းနိုင်ငံတော်ဝန်ကစာသင်ကျောင်းတွေ၊ဘာသာရပ်တင်တဲ့စာသင်ကျောင်းတွေနဲ့နိုင်ငံတကာအဆင့်မီဖွင့်ထားတဲ့ကျောင်းပေါင်း128ကျောင်းမှာတရားမဝင်အလုပ်လုပ်ကိုင်နေတဲ့သူတွေကိုထိုင်းအာဏာပိုင်တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီထဲမှာတော့တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့နိုင်ငံသား121ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံသားက30ကျော်ပါဝင်နေတယ်လို့ထိုင်းဒုရဲချုပ်ကတောက်ကြနေကဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာဗီဇာတက်တန်းကျော်လွန်နေထိုင်နေသူတွေအလုပ်လုပ်ခွင့်မရှိဘဲအလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားတွေအလုပ်လုပ်ကိုင်နေတဲ့ထိုင်းစာသင်ကျောင်းပေါင်း128ကျောင်းကိုဝင်ရောက်ဖမ်းဆီးခဲ့ရမှာလူ80ကျော်ကိုဖမ်းဆီးမိခဲ့တာပါဒီထဲမှာမြန်မာနိုင်ငံသား33ယောက်ပါဝင်နေတဲ့အကြောင်းထိုင်းဒုတိယရဲချုပ်မေဂျာဂျန်နရယ်စူရာချက်ကသတင်းစာရှင်းလင်းခဲ့ပါတယ်သူပြောသွားတဲ့အထဲမှာတော့နိုင်ငံသား18ဦးဟာဗီဇာတက်တန်းကုန်ဆုံးနေသူတွေဖြစ်တယ်။နောက်ဆုံးဖမ်းမိသူတွေက54ယောက်ကိုတော့တရားမဝင်နေထိုင်မှုနဲ့တရားစွဲဆိုသွားမှာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံသား33ယောက်ပါဝင်နေတယ်လို့လည်းဒူရဲချုပ်ကပြောဆိုခဲ့ပါတယ်။ဒီထဲကမြန်မာနိုင်ငံသား2ဦးဟာလည်းမှုကင်းဆိုင်ရာကျူးလွန်ထားသူများဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။နိုင်ငံတကာအသိပ္ပိဖွင့်ထားတဲ့စာတင်ကျောင်းပေါင်း73ကျောင်းအာသာစကားစာတင်ကျောင်းပေါင်း18ကျောင်း၊တာမန်စာတင်ကျောင်းပေါင်း62ကျောင်းကိုအဓိကထားစစ်ဆေးခဲ့ပြီးတရားမဝင်နေထိုင်နေတဲ့သူပေါင်း121ယောက်ကိုစတင်ဖမ်းဆီးခဲ့တာပါ။နောက်ပိုင်းမှာတော့စစ်ဆေးမှုတွေလုပ်ပြီးလူ80ကျော်ကိုဖမ်းဆီးရေးယူခဲ့ပါရဲ့။ဒါဟာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေ၊ဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေတဲ့နိုင်ငံသားတွေကိုစစ်ဆေးရေးတစ်ခုလုပ်ပြီးဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်။အချို့ကျောင်းတွေမှာတော့နိုင်ငံသားတွေဟာစေတနာဝန်ထမ်းတွေအဖြစ်လာရောက်အလုပ်လုပ်ကိုင်နေကြပေမဲ့လောက်ဝကဥတွေနဲ့ညှိစွန်းနေတာတွေလည်းရှိနေတာပါအလားတူပဲမလ31ရက်နေ့မနက်ပိုင်းအချိန်မှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာ20လောက်ကိုထိုင်းတောင်ပိုင်းကာရှနာဂူရီမြို့နယ်ထဲမှာထိုင်းစစ်တပ်ကရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့လည်းထိုင်းတောင်ပိုင်းမှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကလည်းဆိုပါတယ
်ဒီလက်ကတော့ကျွန်တော်တို့ဒါကတော့ကာရှနာဂူရီမှာတို့ကသတင်းကြိုရတာလို့ဝင်ပြီးတော့စစ်တပ်ကဝင်ပြီးတော့အဲ့ဒီဟိုမှာတော်နေစားတော့မိတာပေါ့ရောက်20ဒါယောက်ျားလေးတွေကြီးပဲ
ဒါကတော့အထောက်ထားမဲ့မြန်မာတွေဖမ်းဆီးခံခဲ့ရတာပါ ਨੇ တချို့မှာတော့အလဲဗီဇာတွေနဲ့လာကြပြီးဗီဇာတက်တန်းကျော်လွန်နေသူတွေကိုလည်းဖမ်းဆီးနေတာတွေလည်းရှိနေပါတယ်အခုခါမှာတော့နိုင်ငံကူးလက်မှတ်တွေနဲ့လာကြပြီမဲ့အလုပ်လုပ်ခွင့်မရှိဘဲအလုပ်လုပ်နေကြသူတွေဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေကြသူတွေကိုတော့ထိုင်းအစိုးရကဖမ်းဆီးရေးယူနေတာဖြစ်ပါတယ်ရှင်